တရုတ်နိုင်ငံမှာလွန်ခဲ့တဲ့နှစ်ပေါင်း30လုံးကတရုတ်စိုးရရဲ့တရားနာမည်ရှင်ပြန်မှာသဘောထားဆန့်ကျင်သူတွေကိုတွေ့ရတဲ့တန်ရုပ်ဖြုတ်ခွင့်နှိမ့်နှင်းမှုကိုရရရင်ရင်ဆန်ခဲ့ကြတဲ့တရုတ်ပြည်သူတွေရဲ့တရားကောင်းတွေကိုအမေရိကန်ပြည်သူကတနင်္လာနေ့မှာဂုဏ်ပြုလိုက်ပါတယ်။ဘာလင်တိုင်းပြိုချမှုအပြီးအရှေ့ဥရောပမှာကွန်မြူနစ်ဝါဒကြာဆုံးခဲ့ပြီးလပိုင်းအကြာမှာစတင်ခ ေကြောင့်ရာနေချီတည်ဆုံးခဲ့ရတဲ့ဆန္ဒပြသူတွေဟာဆိုရင်ကမ္ဘာတစ်လွှတ်လွတ်လပ်မှုနဲ့ဒီမိုကရေစီရေးအတွက်တောင်းဆိုဖို့အနာဂတ်မျိုးဆက်တွေအတွက်အတူယူစရာဖြစ်ခဲ့တယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပေယိုကကြေညာချက်မှာပြောဆိုထားပါတယ်။လွန်ခဲ့တဲ့နှစ်ပေါင်း30ကအဖြစ်ပျက်တွေဟာစိတ်ထဲမှာဆွဲထင်နေသေးပါလို့လည်းအမေရိကန်နိုင်ငံခြားရေးဝန်ကြီးကပြောပါတယ်။တမိုင်းမှာအမဲဆက်ဖြစ်နေတဲ့ဒီအဖြစ်အပျက်အတွက်အဓိကထိခိုက်ညှဉ်းနှာရသူတွေတက်တာရရစေဖို့တည်ဆုံးသူတွေဒါမှမဟုတ်လဲပျောက်ဆုံးသူတွေကိုအပြည့်အဝစီရင်ပြုစုထုတ်ပြန်ဖို့ကိုလည်းတရုတ်အစိုးရကိုသူကတိုက်တွန်းပါတယ်။